ောင်ကောင်ကလမ်းမတွေပေါ်မှာတနည်းနည်းလေးကထပ်ပြီးဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုသူတွေကိုအဓိကယုံနှိမ်နင်းရေးဆဲတွေကရင်းရိုးပုံနေရာဘာကြီးတွေတုံးပြီးလူစုခွဲခဲ့ပါတယ်။တောင်းနဲ့ချီတဲ့ဆန္ဒပြသူတွေကသတင်းပတ်ခုနှစ်ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြခဲ့ကြတာမှာတချို့ကတရုတ်ဆိုရဆက်သွယ်ဆောင်ရွက်မှုရှုံးကတရုတ်အမျိုးသားတင်ကေတာကိုဖျက်ဆီးခဲ့ကြပါတယ်။တချို့ကတော့အဆောင်ကိုကျဲဥတွေနဲ့ကြစ်ပေါက်ခဲ့ကြသလိုအနီးတစ်ဝိုက်ကလုံခြုံရေးကင်မရာတွေကိုလည်းစီးတွေနဲ့ပတ်ဖြန်းခဲ့ကြပါတယ်။ဟောင်ကောင်ကျွန်းရဲ့စီးပွားရေးရပ်ကွက်တစ်ခုလုံးမှာတော့ရင်းရီယိုဘုံကအငွေ့အသက်တွေနဲ့ဖုံးလွှမ်းနေခဲ့ပါတယ်။ရာဇဝတ်မှုနဲ့ဆက်ဆိုခံရသူဟောင်ကောင်ဒေသခံတွေကိုတရုတ်ပြည်မှာကြီးထန်တရားရင်ဆိုင်ရေးလွှဲပြောင်းပေးမယ်။ဥပဒေချမ်းကိုအခုဆိုင်းငံ့ထားတာကနေအပြစ်သက်ဖျက်သိမ်းပေးဖို့ဆန္ဒပြသူတွေကအရင်ကတောင်းဆိုရတာကနေအခုတော့ဒီမိုကရေစီပြုပြင်ကြောင်းလည်းရေနောက်ဟောင်ကောင်ပေါ်တရုတ်ရဲ့တင်းကျပ်တဲ့တိုင်းတွင်းမှုတွေအဆုံးသတ်ရေးတို့ကိုကြောင်းလည်းတောင်းဆိုကြပါတယ်ဆန္ဒပြသူအများအပြားကတော့ဟောင်ကောင်လွတ်မြောက်ပြီဆိုပြီးကြွေးကြော်ကြပါတယ်ဗြိတိန်ကိုလိုနီအဖြစ်ကနေတရုတ်ကိုပြန်လည်ဆွဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်တာကာလအတွင်းအခုဆန္ဒပြပွဲတွေကတော့အဆိုးရွားဆုံးလူထုမတည်ငြိမ်မှုကြီးဖြစ်ပါတယ်